မြန်မာနိုင်ငံမှာ2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တပ်ပြတ်ခံရတဲ့အရတား2000ရှိသွားပြီလို့ဗိုလ်ထုနေကအမေရိကန်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာဒီထက်ပိုများနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီထုတ်ပြန်ချက်ထဲမှာစစ်တပ်နဲ့နီးစပ်တဲ့လက်နက်မဲ့အရတားတချို့တပ်ပြတ်ခံရပုံမပါဘူးလို့ MIPS ငြိမ်းချမ်းရေးနဲ့လူညိုရေးဆိုင်ရာမြန်မာအင်စတီကျူကပြောဆိုပါတယ်။ဒါအပြင်လက်ရှိစစ်စင်ရေးတွေမှာအရတားတည်ဆုံမှုတွေရှိနေတဲ့အတွက်တကယ်တည်ဆုံရတဲ့အရတားတည်ဆုံမှုဟာ2000မကဘဲ2500ကျော်လောက်ရှိနိုင်တယ်လို့ MIPS အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီအာဏာသိမ်းစားနေပြီးတော့ပေါ့နော်အရတားတည်တဲ့ကိန်းဂဏန်းက2000မကဘူးဗျာ။အလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြစ်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမယ်ပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခု target တက်ကင်းလင်းလို့ပြောရဲပေါ့နော်ဒီပြတ်မှတ်ထားတက်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသားတွေတည်တာက1500လောက်ရေပူရလို့တော့ပြောလို့ရတာပေါ့အဲ့ဒီမှာတယ်အလာဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးတွေမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့တွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်တိုင်ရွေး2000ဆိုတာတော့သူတို့ဘယ်ကိန်းဂဏန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်အမြင်ရမှာတည်တာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါဟုတ
်ကဲ့အဲ့တော့ဒီနေရာမှာ AAPP ကထုတ်ပြန်တဲ့စာရင်းမှာလည်းအခုလိုအလားတူတွေ့ရတော့ABB ကထုတ်ပြန်တဲ့အနေအထားအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
အဲကျွန်တော်တို့ပြီးသလောက်တော့အခုကျွန်တော်တို့လေ့လာသလောက်ပေါ့နော် ABB စီးရင်နေလဲကျွန်တော်ကြည့်တယ်ဒါပေမဲ့ ABB စီးရင်နေကြတော့အခုဒီဒလန်တို့ဘာလို့ဆိုလို့ဆွဆွဲပြီးအသက်ခံရတဲ့လူတွေကျွန်တော် ABB စီးရင်နေမှာမထည့်တာကျွန်တော်တွေ့ရသလောက်ပေါ့နော် ABB စီးရင်နေမှာထည့်ထားတဲ့ဟာကဆန္ဒပြပြီးတော့တည်တဲ့သူတွေပါတယ်ဥပမာဖန်စီးရင်နေပေါ့နော်ဖန်စီးပြီးတော့စစ်စေးမင်းမြန်ရင်နေအလားဒီနှိပ်စက်ခံလို့တည်သွားတဲ့သူတွေပါတယ်အဲ့နောက်ပြီးတော့အာတမတော်ကနေပြီးတော့ယူအာရီတွေသွားပြီးတော့လာဆစ်စင်းတွေလုတဲ့အခါမှာအာသူတို့တပ်ဖြတ်တယ်ဆိုတဲ့သူတွေစီးနေပါတယ်ဒါပေမဲ့ AAPP စီးရင်ထဲမှာတော့ကျွန်တော်တွေ့တဲ့လောက်ကတော့ဒလန်လို့သတ်မှတ်ပြီးတော့တပ်ဖြတ်ခံရတဲ့သူတွေတော့သူတို့ကအရသားလို့သတ်မှတ်ပြီးထည့်ထားတော့မတွေ့ရဘူ
းဟုတ်ကဲ့အဲ့တော့ကိုမင်းစောဦးတို့ဒီသူတေသနာလုတ်ထားတဲ့အချက်လက်တွေကရောဘလို့အချက်လက်ပေါ်မှာအဓိကအခြေခံထားလဲ
အဲကျွန်တော်တို့အခုဒီမှာတွေ့တဲ့အချက်လက်တွေကတော့ဒီ targeted killing ဆိုတဲ့ဟာကတော့လက်နက်ကင်မဟုတ်တဲ့ဒီအရတားတွေကိုဟလာစနစ်တကျနဲ့ပြစ်မှတ်ထားပြီးတော့ကျန်စီတက်ဖြတ်တဲ့ကိစ္စတွေကျွန်တော်တို့တက်ကတ်ကေလင်းလို့ကျွန်တော်တို့ခေါ်တာ။အဲ့တော့တချို့ကတော့ extra jurisdictional killing လို့ခေါ်ရပေါ့နော်။အဲ့တော့ extra jurisdictional killing ဆိုတာတော့အကုန်ပါသွားတာပေါ့။တက်ကတ်ကေလင်းကတော့ extra jurisdictional killing တွေကမှတစ်မျိုးအမျိုးအစားတစ်မျိုးလို့တော့ပြောလို့ရပါမယ်
။ဟုတ်ကဲ့။အဲ့တော့အခုလို့ဒီတွေ့တဲ့ထဲမှာလူအမျိုးအစားပေါ့နော်။ဥပမာနည်းနည်းရှင်းပြလို့ရမလား။တက်ကတ်ကေလင်းဒီပြစ်မှတ်ထားအရသာထိခိုက်တာလည်းပတ်သက်ပြီးတော့လေ
အဓိကတော့တက်ကတ်ကေလင်းဆိုတာကတော့ဟလာဘ ᱹ ဒုဘဝကိုတတ်မယ်ဆိုပြီးတော့ကြိုတင်ကြံစီပြီးတော့ဟလာ तू ကပြတ်မှတ်ဖြစ်တယ်ဒါပေမဲ့ तू ကဟိုလက်နက်ကင်မဟုတ်ဘူးအရသာပဲလက်နက်ကင်မဟုတ်တဲ့သူပေါ့နော်အရသာပဲဒါပေမဲ့ तू ကိုတရှိုးတလန်းဆက်လို့ရှိမှတော့ဆွဆွဲပြေဒါပေမဲ့နှစ်ဖက်လုံးကအခုကတတ်တာတော့နှစ်ဖက်လုံးကလို့ဖြစ်နေတာပေါ့နော်အဲဒါပေမဲ့အများစုကတော့တတ်ဖြတ်မှုကတော့ဒီအတိုက်ခံတတ်ဖြတ်တာတော့အများစုပေါ့ဒါပေမဲ့ဒီအ ਨੇ စုတည်းမှာလည်းတတ်ဖြတ်တာကိုဒီခုနကဒီတမလို့ထောက်ခံတဲ့သူတွေတောက်ချက်တဲ့ကိစ္စတွေကျွန်တော်တွေ့ရမှာ
ဟုတ်ကဲ့ဘလို့လူမျိုးစားတွေဖြစ်တာများတာကိုတွေ့ရလဲ
အခုအသက်ခံရတာအများစုကတော့ကျွန်တော်တို့အဲဒီအုတ်ချုပ်ရည်မှုတွေပေါ့နော်အုတ်ချုပ်ရည်မှုတွေတောက်ခံရတာတွေ့ရတာပြီးတော့ဒီ USDP နဲ့ပတ်သက်ပါဝယ်ပါတီနဲ့ပတ်သက်တဲ့သူတွေအသက်ခံရတာတွေ့ရပါတယ်အများစုကတော့စကိုင်းပါပါခင်ဗျာအခုက
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ